ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပုံမှန်436ပြင်ဆင်ရေးအပေါ်အမျိုးသားဒီမိုကရေစီပါတီသစ် NNDP ပါတီရဲ့သဘောထားကိုဒီနေ့ရန်ကုန်မြို့သင်္ကန်းညွန့်မြို့နယ်ပါတီရုံးချုပ်မှာသတင်းတောက်တွေကိုရှင်းပြခဲ့တာပါမြန်မာနိုင်ငံမှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေ3ခုမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်ဖို့အခက်အခဲဆုံးအခြေခံဥပဒေဖြစ်နေကြောင်း NNDP ပါတီဥက္ကဋ္ဌဦးသိန်းညွန့်ကပြောပါတယ
်မြန်မာပြည်မှာအခုအခြေခံဥပဒေ3ခုကိုနိုင်ရှင်းလိုက်ရယ်အခု2008ဖွဲ့စည်းပုံအခြေခံဥပဒေကဥပဒေပညာနားလည်တဲ့လူမပြောနဲ့တာမန်လူတော်ဒီ3ခုလိုက်ရှင်းဖတ်လိုက်ရယ်တကယ်ကိုအခက်အခဲဆုံးအခြေခံဥပဒေဒါဘယ်သူမှကျင်းလို့မရဘူးအဲ့ဒါဘာလဲဆိုတော့ကိုဆွဲခဲ့တဲ့အခြေခံဥပဒေမဟုတ်ဘူးသူတို့ဆွဲခဲ့တဲ့အခြေခံဥပဒေသူတို့ကလည်းဘာအတွက်ဆွဲတယ်လဲအခုစေသူရဆွေမန်းပါဝင်လို့တော့ဥက္ကဋ္ဌကြီးပါဝင်ကျွန်တော်မင်းများဖွင့်ပြောနေဒီမိုကရေစီစံနှုန်းတွေရန်နှုန်းပြဖို့ထက်ဒါအာဏာလွဲပေးလို့ရအောင်ဆွဲပေးခဲ့တာ
ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတင်ကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတဲ့အချိန်မှာရေးဆွဲခဲ့တာကြောင့်အာဏာရသူတွေအတွက်လုံခြုံမဲ့ပုံမှန်တွေကိုထည့်သွင်းထားကြောင်းကိုလည်းပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးသက်ညီညွတ်ရေးနဲ့ပွင့်လင်းလူဖွဲ့စည်းတို့ပူးတွဲကျင်းပတဲ့ရန်ကုန်မြို့နယ်မန္တလေးမြို့တွေကပုံမှန်436ပြင်ဆင်ရေးဟောပြောပွဲတွေမှာတက်မတော်ကပူးပေါင်းပါဝင်ကြဖို့ကိုပြောကြားခဲ့ပါတယ်။အဲ့ဒီကိစ္စအပေါ်ဦးသိန်းညွန့်ကသူ့အမြင်ကိုအခုလိုပြောပါတယ်
။နော်အခုအချိန်မှာစစ်တပ်ကိုကျွန်မစိတ်ခေါ်တယ်။စစ်တပ်ကိုကျွန်မဒရိပေးတယ်ဆိုတာအမျိုးသားပြန်လဲတင်ပြရေးအတွက်အထောက်အကူရမလား။အခုဒီအခြေအုပ်တွေကိုပြင်ဖို့ဒီမိုကရေစီစံနှုန်းတွေရဖို့လူ့ခွင့်ရေးတွေတိုးချဲ့ဖို့ဆိုတာအမျိုးသားပြန်လည်တင်ပြရေးရမှာပဲကျွန်တော်တို့လုပ်လို့ရမှာအဲ့တော့ချုပ်ပြောရရင်တပ်မတော်မပါရင်တပ်မတော်ကိုကျွန်တော်တို့ကမသိမ်းသွင်းနိုင်ရင်ဘုံဘုံတပ်မတော်နဲ့နားလည်မှုမရှိနိုင်ရင်ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းလဲရေးစစ်တိုးတဲ့အခါမှာအခက်အခဲတွေအများကြီးကျွန်တော်တို့တွေ့ရအောင
်ဒါအပြင်နိုင်ငံရေးအပြောင်းလဲဖြစ်နေတဲ့အချိန်အခါကိုထည့်သွင်းစဉ်းစားကြဖို့လိုအပ်ကြောင်းဦးသိန်းညွန့်ကအခုလိုတိုက်တွန်းခဲ့ပါလေ
။အမဘီစစ်တပ်နဲ့ပတ်သက်ပြီးခေါင်ကိုက89လောက်ရတယ်။လူအလူမဲတက်မတော်။ငွေဝင်းတာလားအောက်ဆန်းတက်လားဆိုပြီးတော့အဲ့ဒီစကားလေးကအမျိုးသားပြန်လဲတင်းမာမှုတွေဖြစ်ပြီးတော့နှစ်ပေါင်း30ကျွန်တော်တို့ဖြတ်ခဲ့ရတာ။အခုလည်းတက်မတော်ကိုစိတ်ခေါ်တယ်ဆိုတဲ့ဟာကကိုဘာလီများပြင်ဆင်လာတယ်။ကို့မှာအင်အားဘယ်လောက်ရှိတယ်လဲ။နောက်ဟိုချိန်ဟိုခါလောကအနေထားနဲ့ခုခုကတော့ကို့ရည်တည်နေတဲ့အမေကလည်းအနောက်နယ်ကလေးကတရုတ်မလွားမိုးရေးမူဝါဒကိုအလေးထားလာတဲ့အတွက်ဒီနေ့ဥဒိစေအစိုးရတင့်တဲ့လက်တွေ့ကြရဆက်ဆံမဲ့အခြေဒီချိန်မှာအခုဆင်တဲ့နိုင်ငံရေးတိုက်ခွက်တွေဟာတကယ်ထိရောက်အောင်တိုက်ခွက်ဆင်နိုင်မှာမလားအဲ့ဒါလည်းပြောတဲ့လူတွေကိုယ့်ဘာသာကိုယ်ပြန်သုံးသပ်ပေါ့
ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒီမိုကရေစီအင်အားစုတွေကြားသဘောထားကွဲလွဲမှုတွေရှိနေကြောင်းကိုလည်းအခုလိုထောက်ပြပါတယ
်အခြေခံဥပဒေ၄၃၆တခုလည်းပြင်ဖို့ဘုရားမှာပြင်အောင်လုပ်မယ်မပြင်ရင်အဲ့ဒီအကြတီးတွေ့မယ်ဆိုတဲ့ဟာမျိုးပြောလာတဲ့အထိဖြစ်လာငါပြောတဲ့လမ်းကြောင်းကိုလိုက်မလားမလိုက်ဘူးလားဆိုတဲ့အတံပြိုးတွေပေါ်ပေါက်လာအဲ့တော့ဟိုဘက်ကတော့ကျွန်တော်မသိဘူးကြက်ခိုင်ရေးဘက်ကဒီမိုကရေစီအားစုတွေဘက်မှာတော့တံလည်းမထွက်တဲ့ပြင်သဘောကွဲလဲမှုကြီးစားတယ်ဟောသဘောကွဲလဲမှုစားတဲ့ခါမှာအခုပြောတဲ့နိုင်ငံရေးပေါ့ထိတ်တိုက်နိုင်ငံရေးပဲခေါ်ခေါ်ဖိအားပေးတဲ့နိုင်ငံရေးပဲခေါ်ခေါ်အဲ့ဒါလက်တွေ့အောင်မြင်မလားဒါကိုပြန်ဆန်းစစ်ဖို့
အမျိုးသားဒီမိုကရေစီပါတီတဲ့အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုနိုင်ငံရေးပါတီတွေတိုင်းရင်းသားကောင်းဆောင်တွေနဲ့တမ်ပတော်ကိုယ်စားလှယ်တွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ